မြန်မာနိုင်ငံရဲ့ပို့ကုန်ကဏ္ဍဟာအိနီးချင်းနိုင်ငံတွေနဲ့နှိုင်းယှဉ်လိုက်ရင်ကွာဟနေတာကြောင့်စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ရည်အသွေးပြည့်မီတဲ့ကုန်ပစ္စည်းတွေထုတ်လုပ်ပြီးဈေးကွက်အစ်စ်ကိုရှာဖွေကြဖို့ပြည်ထောင်စုဝန်ကြီးဒေါက်တာတန်းမြင့်ကစီးပွားရေးလုပ်ငန်းရှင်တွေကိုတိုက်တွန်းခဲ့ပါတယ်
။ဒါကျွန်တော်တို့ Democratization ပေါ့သွားတည်နေအမြတ်နိုင်ငံကတကားကိုလည်းကျွန်တော်ကျေကျေပြန့်ဖွင့်ထားမယ်နိုင်ငံကဆက်တမ်းကြီးလောက်ကန်မယ်လောက်ကန်တဲ့ကကြတော့ပြည်တွင်းရအဖွဲ့အစည်းတွေရဲ့ဒီအကုံတွယ်မှုဆိုင်ရာထုတ်လုပ်မှုဆိုင်ရာအရည်သွေးတွေမြှင့်ဖို့ဆိုရင်အစိုးရလူကြီးအုပ်ထက်ကရှော့ချပြီးတော့ကျွန်တော်တို့ကပုဂ္ဂလိကလုပ်ငန်းတွေကိုတူးချင်းပဲဖြစ်ဖြစ်အစုလိုက်ဖြစ်ဖြစ်ဒါအတင်းလိုက်ဖြစ်ဖြစ်ထုတ်လုပ်ရောင်းမှုဖြစ်အောင်ကြပုဂ္ဂလိကတွေအားပေးရမှာပေါ့တစုတစ်ဖွဲ့ကဒါလက်ဝကြီးစနစ်မဟုတ်ဖဲနဲ့တရားမျှတော့အပြိုင်ဆိုင်ပေါ့ဂုံတဲ့ကြီးတိမုံငယ်တိဖြစ်စေအခွင့်ရတူညီတဲ့အခွင့်ရအောင်ကျွန်တော်တို့ကဖန်တီးပေးရမယ
်ဒါအပြင်မြန်မာနိုင်ငံရဲ့ပို့ကုန်ကဏ္ဍကိုအရင်ထက်သုံးဆပို့မတိုးမြင့်နိုင်အောင်ဆောင်ရွက်သွားမယ်လို့ပြောပါတယ်ပို့ကုန်တိုးမြင့်ဖို့အတွက်လက်ရှိအခြေအနေရမဖြစ်နိုင်သေးဘူးလို့မော်တော်ယာဉ်ရောင်းဝယ်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဒေါက်တာစိုးထွန်းကပြောပါတယ
်တို့တော့လည်းပို့ကုန်တိုးမြင့်ဖို့အတွက်ဆိုရလဲကျွန်တော်တို့ကအခြေခံအဆောက်အုံတွေပြောင်းလဲဖို့လိုမယ်နောက်လုံးလုံးကြီးပြောင်းလဲဖို့လိုမယ်ဒါကြောင့်အလုံးပေါင်းဆောင်ရွက်မှာပဲပို့ကုန်တွေတက်လာမနေတာရှိတာပေါ့လက်ရှိအခင်းချင်းနေတဲ့ဘာမှမပြောင်းလဲပဲနဲ့ပို့ကုန်တိုးမြင့်မယ်ဆိုရင်ပြောတာနဲ့တော့မလုံလောက်ဘူးပေါ့နော
်မြန်မာနိုင်ငံစံစဘာအသင်းချုပ်ဥက္ကဋ္ဌဦးချစ်ခိုင်ကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ပြီးခဲ့တဲ့အစိုးရခေတ်ကလက်ညှိုးထောင်ခေါင်းငိတ်စိတ်ဓာတ်တွေကိုအစိုးရတဲ့လက်ထက်မှာပြုပြင်ဖို့လိုအပ်ပြီလို့ပြောခဲ့ပါတယ
်။ပြီးခဲ့တဲ့ဆိုရဖွဲ့2020ဒုရဖွဲ့မတိုင်ခင်ကတမလို့ဆိုရလက်ထက်မှာတင်းဖွဲ့တွေကိုဖွဲ့စည်းခဲ့တဲ့သက်ဆိုင်ရာဆိုရများကခိုင်းစေဖို့ဖွဲ့စည်းခဲ့တဲ့တင်းဖွဲ့သဏ္ဍာန်လို့ပဲကျွန်တော်အနေနဲ့ကောက်ချက်ပြုလို့ပါတယ်။အကြိုက်ကိုပဲပြောဆိုရတဲ့တွင်သဏ္ဍာန်ရှိတယ်လို့သုံးသပ်လို့ရပါတယ်။အဲ့တော့2020ဆိုရတက်လာပြီးတော့ပြောင်းလဲလာပြီလားဆိုတဲ့အနေထားမှာတိုင်းတာတစ်ခုအနည်းငယ်သာပြောင်းလဲလာပြီးတော့လက်ညှိုးထောင်ကောင်းခြင်းဘဝနဲ့ပဲဖြတ်တန်းလာခဲ့တယ်လို့ဒီတိုင်းကျွန်တော်သုံးသပ်ပါတယ်။တင်းဖွဲ့တွေမှာတော်ဝင်ယူနေတဲ့သူတွေဟာအဲ့ဒီအသင်းဖွဲ့တွေကိုမမိတို့ရဲ့အတ္တအကျိုးစီးပွားအတွက်စင်မြင့်နေအဖြစ်အသုံးချခြင်းကိုဒီနေ့ပြောင်းလဲလာတဲ့ဆိုရတဲ့လက်ထက်မှာတော့ပြုပြင်ပြောင်းလဲဖို့လိုအပ်လာပြီလို့အကြံပြုတင်ပြလိုပါတယ
်ပြည်တွင်းထုတ်လုပ်မှုစွမ်းအားတိုးတက်ကောင်းမွန်အောင်အလို့သမားတွေရဲ့အခန်းကဏ္ဍဟာလည်းအရေးကြီးကြောင်းကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်ကပြောခဲ့ပါတယ
်မြန်မာနိုင်ငံမှာဒီကုန်ထုတ်လုပ်မှုလို့ပြောလို့ရှိရင်ကုန်ထုတ်လုပ်မှုရဲ့စွမ်းအားများဖြစ်တဲ့လုပ်သားများရဲ့လုပ်ငန်းဝင်တာယာရေးတာဝန်ယူတတ်မှုတာဝန်သိမှုရှိတဲ့လုပ်ငန်းရှင်တွေဖြစ်ဖို့ရတယ်အမှန်တန်အရေးကြီးတဲ့အတွက်အသင်းချုပ်ကတာဝန်ယူပြီးတော့မှကျွန်တော်တို့အလို့ရှင်ဖွဲ့စည်းကိုလည်းကျွန်တော်တာဝန်ယူပြီးတော့ဆောင်ရွက်နေပါတယ်ဒီဘက်နဲ့ပတ်သက်ပြီးတော့တရားနည်းလမ်းမကျတော့ရယူမှုများဆောင်ရွက်မှုမရှိရလေအောင်လည်းကျွန်တော်တို့သတိပြုဆောင်ရွက်ရတာဖြစ်ပါတယ်
အဲ့ဒီတွေ့ဆုံပွဲကိုပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေနဲ့တခြားစီးပွားရေးလုပ်ငန်းရှင်200ကျော်တက်ရောက်ခဲ့ကြပြီးပို့ကုန်သွင်းကုန်လုပ်ငန်းတွေမှာရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့မလိုအပ်တဲ့တားဆီးမှုတွေကိုဖြေလျှော့ပေးဖို့တင်ပြခဲ့ကြပါတယ်ပြည်ထောင်စုဝန်ကြီးဒေါက်တာတန်းမြတ်ဟာမနေ့ဖြန်မှာတိုင်းနဲ့ပြည်နဲ့အသီးသီးမှာရှိတဲ့ကုန်တယ်ဆက်မှုအသင်းတွေ၊နယ်စပ်ဒေသကုန်သွယ်ရေးအသင်းတွေ၊ကုန်စည်တိုင်တွေနဲ့လည်းမနေ့ဖြန်ဆက်လက်တွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ